Namedi Sadwe Ubri Poma Chosa Chow Gaji Ne Diaswere Amubao, Shisejo Shilaji, Yamanon Drintana Eda Jo Kuswe a Pankayabi Me, Amagan Yazwaji, Tamaroga Diaswet Hare, the boys Drinza Eda Jo Gujomin Swego, Bahamun at Yaljiga, Amagan Pele BJ, Eddie Sadwe Ubri will Pinswene Ubri Muja, Amuza Ludobema, Sune Sumpialu, Bido Ababi, Sadwe Ubri Rega. Poma Chosa Chow Gai, the Bailongo, Pepe Lachina, Madine, Lubogu, Chogaro, Amuza Ludo, Sumbia Jago, Aya Jinamu, Mishija Babu. A good Bidu Dobe Yaudabi Pide, Sadwe Ubrigo, Pinsene Ubri Muja, Penny Bebon Pila Dainale. Now by Ludoga Pinsen Biduaye, Sadwe Ubri had the remedia the Marine, Pidurigo, Doka Pina Ubri, Sabi Pina in Baumla Sura, Kuruba Sunit in Biadabame.
Sadwe Ubri, Eri de Gama. Boma Chosa Chow Gaji, Jiban Salara, Tugu, a don't be, Diaswemu, Miala Resima, a chet, don't jet loud babari, but a matta chaga, online ma, the ye pepare, subi, yes a kama, toyo, dine dine like dane, ye depwega, look and yashida, look and be, the sanya, mune, ubri, yashi, machane, diayungu, dimbu like be, diayungale, a mugu, lekan like be, surane, eddy, dear kangu, yega pan, တက်တဲ့ကံပစ္စည်းအဖြစ်မိုဘိုင်းဖုန်းတွေကွန်ပျူတာတွေကိုတင်စီအချုပ်တဲ့တခါတည်းတဲထဲလိုက်တကြလို့ပါပဲရေပုံရအားဖြင့်အဲ့ဒီပုံမှ66ဂါကြီးနဲ့တရားစွဲတင်လာတဲ့အမှုအများစုကိုသက်ဆိုင်ရာတရားရုံးတွေကလည်းအာမခံမပေးတတ်ကြပါဘူးပုံမှ66ဂါကြီးကိုနောက်ထပ်လူ3000ရဲ့အကြောင်းရင်းကတော့ဘာမဆိုင်ညာမဆိုင်တက်တရားလူကဝင်တရားစွဲလို့ရနေတဲ့ကိစ္စပါ ဥပမာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်စေတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုဖြစ်စေရက်ွက်ထဲကတယောက်ယောက်ကိုဖြစ်စေဘသူကိုမဆိုအတရေဖြတ်ပါတယ်ဆိုပြီးဂျားလူတယောက်ယောက်ကဝင်တရားဆွဲလို့ရနေတဲ့ကိစ္စပါအတရေဖြတ်မှုနဲ့ဆိုင်တဲ့ ဒါကြောင့်မြန်မာနိုင်ငံမှာ
ဂျားလူတွေကတရားစွဲခွင့်ရနေတဲ့အခြေအနေအောက်မှာပုံမှန်66ဂါကြီးကိုလူအများ၃ဆွဲလာကြတာဖြစ်ပါတယ်။တတိယတစ်ချက်ကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာတရားစွဲနိုင်တဲ့အချက်လက်များပြားနေတာဖြစ်ပါတယ်။ဒီချက်၃ချက်ကြောင့်ပုံမှန်66ဂါကြီးကိုအသုံးပြုပြီးတရားစွဲမှုများလာတာဖြစ်ပြီးအဲ့ဒီပုံမှန်လည်းနာမည်ဆိုးနဲ့ကြော်ကြားရတာဖြစ်ပါတယ်။လက်ရှိလွှတ်တော်တဲ့တင်သွင်းလိုက်တဲ့ အား6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးဖျက်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားတာကိုဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းသို့မဟုတ်အသေးဖျက်ခြင်းသို့မဟုတ်နှောက်ယှက်ခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုတဲ့စကားရက်နဲ့အစားထိုးရမယ်လို့ဖော်ပြထားပါတယ်
။ဒါကြောင့်မို့ငကိုပြဋ္ဌာန်းချက်ပါအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းနဲ့မလျော်ဩဇာသုံးခြင်းတို့ကိုပယ်ဖျက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒါအပြင်ပြင်ဆင်မဲ့ဥပဒေမူကျမ်းထဲမှာပုံမှန်66ဂါကြီးအပါအဝင်အခြားပုံမှန်နှစ်ခုကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်ပြင်ဆင်ထားတာကိုတွေ့ရပါတယ်။ထူးခြားချက်အနေနဲ့အရင်ပြဋ္ဌာန်းချက်အရနစ်နာမှုတစ်ခုခုအတွက်ဘယ်သူမှဆိုတရားဆွဲလို့ရပေမယ့်အခုပြင်ဆင်ချက်မှာတော့နစ်နာသူကိုယ်တိုင်ဖြစ်စေကိုစားလွှတ်အပ်ခြင်းခံရသူကဖြစ်စေတိုင်တန်းရမယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါကဆက်သွယ်ရေးဝန်ကြီးဌာနကတင်သွင်းတဲ့ဥပဒေမူကျမ်းမှာအဲ့ဒီဥပဒေကျမ်းအမျိုးသားလွှတ်တော်ကိုတင်သွင်းတဲ့အခါအမတ်တချို့ကတော့နာမည်ကြီးနေတဲ့ပုံမှန်66ဂါကြီးတစ်ပိုက်လုံးကိုပယ်ဖျက်ခြင်းနဲ့ဆိုပြီးသဘောထားပေးကြပါတယ်။ဒါပေမဲ့ဆက်သွယ်ရေးဝန်ကြီးဌာနကရောအမျိုးသားလွှတ်တော်ဥပဒေကျမ်းကော်မတီဘက်ကပါဒီပုံမှန်ဆက်ပြီးရှိတဲ့နယ်လို့သဘောထားရှိတာတွေ့ရပါတယ်။ဒီလိုနဲ့လွှတ်တော်တွေမှာနည်းနည်းပါးပါးပြင်ဆင်ကလွယ်ပြီးတကယ့်အဓိကကျတဲ့အချက်တွေမှာဥပဒေကျမ်းပါဖော်ပြချက်တွေအတိုင်းအတည်ပြုပေးလိုက်တာတွေ့ရပါတယ် ဒီဥပဒေချမ်းပြည်သူလွှတ်တော်ဘက်ရောက်သွားရင်လေတချို့အချက်အလက်နည်းနည်းပပကလွှဲရင်အမျိုးသားလွှတ်တော်ဘက်ကအတည်ပြုပေးထားတဲ့အချက်တွေအတိုင်းဆက်ပြီးအတည်ပြုဖို့များပါတယ်။ဥပမာအဖြစ်ပုံမှန်66ဂါကြီးပါပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးအာမခံမပေးဘဲနေတဲ့ပုံမှန်အဖြစ်ကနေအာမခံပေးနိုင်သည်ဆိုတဲ့အချက်ဘယ်သူမှဆိုဝင်ပြီးတရားစွဲလို့ရတဲ့ပြဋ္ဌာန်းချက်ကနေနစ်နာသူကိုယ်တိုင်သူမဟုတ်ကိုစားလွှတ်အပ်ထားသူမှသာတရားစွဲဆိုရမည်ဆိုတဲ့အချက်တွေကိုဆက်ပြီးအတည်ပြုပေးလိုက်ဖို့ညားပါတယ
်တရားစွဲတဲ့သူဟာကိုယ်တိုင်နစ်နာသူသူမဟုတ်နစ်နာသူကကိုယ်စလေလွှဲရသူဖြစ်ရမယ့်အချက်တရားစွဲပြီးဆိုရင်လဲပုံမှန်နေထားအောင်မှာအာမခံပေးရမယ့်အချက်အဲ့ဒီနှစ်ချက်နဲ့ဒီပုံမှန်ကိုအသုံးပြုသူအလွန်နှဲသွားမှာသေချာသလောက်ရှိပါတယ်တဖက်မှာတမတော်ကာကွယ်ရေးဦးစီးချုပ်လို့ဒုံဆန်းစုကြည်လို့ပုဂ္ဂိုလ်မျိုးကိုလူမှုကွန်ရက်ဆာမျက်နှာတွေကနေအသေးဖြစ်တာမျိုးကိုတော့သူတို့ရဲ့ကိုယ်စလဲတွေကဒီဥပဒေနဲ့ဆက်ပြီးတရားစွဲဦးမဲ့အခြေအနေရှိနေသေးပေမဲ့အခြားတစ်ဖက်မှာတော့အင်တာနက်လူမှုကွန်ရက်ဆာမျက်နှာကနေအသေးဖြစ်တာနှောက်ရက်တာချိန်ချောက်တာတွေနဲ့ပတ်သက်ပြီးတကယ်ကိုနစ်နာသူတွေကတရားမျှတမှုရှိအောင်တရားစွဲဆိုခွင့်ဆက်ရနေဦးမှာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်ဒီပုံမှာ66ဂါကြီးဆက်ရှိနေသေးတဲ့အတိုင်းလွတ်တော်ကပြင်ဆင်ထားတဲ့ဥပဒေမူကြမ်းအတည်ပြုပြဋ္ဌာန်းပြီးရင်သတင်းမီဒီယာတွေနဲ့ပြည်သူတွေကိုဒုက္ခပေးနေတဲ့ပြဿနာဇိုးကြီးတစ်ခုရှင်းလင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်